အိန္ဒိယနိုင်ငံမှာမွတ်စလင်အမျိုးသား2ယောက်လက်ချက်နဲ့ဟိန္ဒူအမျိုးသားတဦးသေဆုံးခဲ့တဲ့သတင်းတွေထွက်ပေါ်လာခဲ့ရာနောက်ဆက်တွဲအကြမ်းဖက်မှုတွေစိုးရိမ်တဲ့အတွက်ကြောင့်ဥဒီယာပါမြို့မှာညမထွက်ရအမိတ်ထုတ်ထားသလိုအနောက်ပိုင်းရာဂျစတန်ပြည်နယ်မှာတော့အင်တာနက်လိုင်းတွေကိုပါဖြတ်တောက်ထားပါတယ်မွတ်စလင်တွေအထွတ်အမြတ်ထားတဲ့တမန်တော်မိုဟာမက်ကိုစော်ကားတဲ့အိန္ဒိယနိုင်ငံရေးသမားနူပါရှာမာကိုထောက်ခံပြီးလူမှုကွန်ရက်မှာထပ်မံဖြန့်ဝေခဲ့တာကြောင့်ဟိန္ဒူဆက်ချုပ်သမားကန်ဟီယာလောကိုတတ်ဖြတ်ခဲ့ကြောင်းတန်တရားနဲ့ဖမ်းဆီးခံရတဲ့မွတ်စလင်တဦးကထွက်ဆိုခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်ခဲ့ပါတယ်အသက်ခံရသူကန်ဆီယာလောဟာ Twitter လူမှုကွန်ရက်ကနေကူးယူဖော်ပြခဲ့တဲ့အတွက်ကြောင့်ဒီလာဆမ်းမာရဲတပ်ဖွဲ့ကခိတ္တထိမ့်သိမ်းတာခံရတယ်လို့အမည်မဖော်လိုသူတွေရဲ့တတ်ဖြတ်မယ်လို့ချိန်ကြောက်တဲ့စာတွေပေးပို့တာလည်းခံခဲ့ရပါတယ်တေဆုံးသူရဲ့မိသားစုကတော့အကာအကွယ်ပေးဖို့ပြက်ကွက်တဲ့အတွက်ရဲတပ်ဖွဲ့ကိုအပြစ်တင်ခဲ့ပါတယ်။ဟိန္ဒူဇာတ်ကြုံသမားအသက်ခံရတဲ့ဗီဒီယိုလူမှုကွန်ရက်မှာပြန့်နှံ့ခဲ့ရာကနေတင်းမာမှုတွေပေါ်ပေါက်လာပါတယ်။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီရဲ့အာဏာရ BJP ပါတီပြောခွင့်ရအမျိုးသမီးရှာမားဟာပြီးခဲ့တဲ့လကတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးအငင်းပွားစရာမှတ်ချက်ကြောင့်အစ္စလာမ်နိုင်ငံတွေရဲ့အပြင်းထန်ရှုံးချကြတာခံခဲ့ရပါတယ်ခင်ဗျာ။